COVID-19 ကပ်ရောဂါဟာအတော်လေးကူးစက်ပြန့်နှံ့လွယ်တယ်ဆိုပေမဲ့တက်ကြီးရွယ်ဦးတွေနဲ့ယောဂါအခန့်ရှိသူတွေအတွက်ကပိုပြီးအသက်အန္တရာယ်ကြီးပါတယ်။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့နေတဲ့မြန်မာနိုင်ငံမှာဒီလိုတက်ကြီးရွယ်ဦးတွေနဲ့ကိုခံအားနည်းသူတွေကိုကူးစက်မှုမရှိအောင်ဘာတွေပြင်ဆင်ထားသလဲဆိုတာကိုစုံစမ်းမေးမြန်းတင်ပြသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကကမ္ဘာအနှံ့ကူးစက်ပြန့်နှံ့မှုအခြေအနေတွေကိုကြည့်ရင်ဒီပိုးကြောင့်သေဆုံးသူအများစုကယောဂအခန့်ရှိသူတွေလူမမာတက်ကြီးရွယ်ဦးတွေဖြစ်ပါတယ်။လက်ရှိမှာတော့ဘိုးဘွားရိတ်သားတွေနဲ့ HIV AIDS ဝေဒနာရှင်တွေရဲ့ဂေဟာတွေကိုဝင်ထွက်ခွင့်အချိန်ကန့်သတ်ဖို့အစိုးရကညွှန်ကြားထားတယ်လို့ NAC HIV AIDS ဂေဟာကိုထူထောင်ထားတဲ့ဒေါ်ဖြူဖြူသင်းကပြောပါတယ်
။ဆိုင်နာဟိုအဒီကန်ဆက်တယ်လို့ဒါကလည်းကျွန်တော်တို့စံတန်မှာအကုန်လုံးရှိနေတဲ့ကလေးအကုန်လုံးကိုပေးထားပြီးသားဖက်လက်ဖက်ထားပြီးသားပေါ့နော်အဲ့တော့ကျွန်တော်တို့အခုလက်ရှိနေထားမှာတော့ကျွန်တော်တို့ကဒီ evolution တွေကစာကျွန်တော်တို့ဖိတ်တင်တယ်အဲနောက်တစ်ခါကျတော့ဘသူမကိုပြန်ပလုပ်နိုင်ဘူးအပြင်ပကပုံကိုဒီလူမဆိုးပေါ့နော်ပုံရောက်တာကတော့လုံးဝရပ်တန့်တယ်နောက်တစ်ခါကျတော့ကျွန်တော်တို့အဲ့ထဲကိုရောက်သွားမယ်ဆိုလို့ရှိရင်ပိုပြီးတော့ကုစားမှမဟုတ်တော့ပိုပြီးများနိုင်တာပေါ့နော်ဒီတော့အဲ့လိုနေရာကြီးဆိုလို့ရှိရင်ဘာရင်လို့တင်လဲဆိုတော့အချိန်ကိုတိတိကျကျထုတ်ပြန်ပြီးတော့ဦးတက်မှတ်ထားအချိန်ပေါ့နော်ခုလက်ရှိကတော့ကျွန်တော်တို့ဘယ်အချိန်ထိသွားမလဲကျွန်တော်တို့မသိနိုင်သေးဘူးခုလက်တော့ဆိုရင်ဒီမှာဒီညာစိတ်ခိုင်းလာသွားတဲ့အနေအထားရောက်တဲ့အချိန်ကိုကျွန်တော်တို့ကထားမှတ်ထားတဲ့ဥပဒေထားမှတ်ထားတဲ့စီမံစီကံတွေကိုတော့တိတိကျကျလေးရေးသားလိုက်တာကိုရေးသားလိုက်တာကိုလည်းဒါတွေကိုစောင့်ကြည့်ပြီးတော့ကုတ်ကဲ
အချိန်နဲ့စေထိုးစေတောက်နေရတဲ့ဝေဒနာရှင်တွေအတွက်ဒီထက်ပိုကောင်းတဲ့အစီအစဉ်တွေကိုကြိုတင်ပြင်ဆင်သင့်တယ်လို့သူမကယူဆပါတယ် HIV AIDS ဝေဒနာရှင်တွေယောဂမကူးဖို့စောင့်ရွက်ပေးတာစေးပြက်လက်တာမရှိအောင်လှုပ်ဆောင်ပေးတာမျိုးမရှိဘူးလို့သူကပြောပါတယ်ကိုယ်ရည်ရည်ပိုခက်ခဲနေတဲ့အသက်ကြီးရွယ်ကိုဂေဟာရီနဲ့ပတ်သက်ပြီးလဲအစိုးရကတေချာပြင်ဆင်ပေးနိုင်ခဲ့ခြင်းမရှိသေးပါဘူးမိသားစုမရှိတဲ့တက်ကြီးရွယ်ဦးတွေစုနေရတဲ့ဘိုးဘွားရိတ်သားတွေမှာဒီယောဂါနဲ့ပတ်သက်တဲ့ကာကွယ်မှုပိုင်းကိုတေချာမတိကြပါဘူးမြင်းကြံမျိုးမှာကိုပိုင်ဘိုးဘွားရိတ်သားတစ်ခုထူထောင်ထားတဲ့ဒေါ်ယူဇနာခံရတော့ကိုရိုနာဗိုင်းရပ်စ်မကူးအောင်လို့ပိုသက်စေဖြန်းတာကအစကျမရဲ့ဌာနဘက်ကစီစဉ်ပေးတာမဟုတ်ပဲကိုယ်တိုင်ပဲကာကွယ်မှုပိုင်းကိုတက်နိုင်ပြီးလှုပ်ဆောင်တယ်လို့သူကပြောပါတယ်
ဆရာတော်ဗမာမရှိတမတော်ကတော့ဒီမှာတော့အခုကျန်တာလဲဧည့်တယ်လဲအဝင်ပြတ်မလုပ်တော့ဘူးပေါ့နော်အလိုတော့လုပ်ထားလဲကိုရဘက်ကတော့ဗမာတော့သုံးမပေးသေးဘူးရှင်စနစ်လုံးကစေးလုံးကတော့လာတယ်အမအဲ့ကြီးရတယ်လေလာတော့တမတော်ဝင်နေအောင်ပဲပြောသွားတယ်အဖိုးဖွားဆောင်တွေတော့မတော်ဘူးရှင်တမတော်တော့တေချာပြောပြသွားတယ်ပေါ့နော်အဲ့ဒါပဲရှိတယ်ရှင်ကျန်တာလည်းမလာဘူးရှင်ဒီမှာကတော့အမြဲတမ်းသူနာသူကျမတယောက်ကတော့လေအမြဲတမ်းမတက်တက်တီးတန်ပေါ့နော်ဒါကတော့ဒီကဟိုကလုတ်တာအမျိုးသမီးပေါ့သူကတော့အမြဲလာကြည့်သေးတယ်ပေါ့နော်အဲ့ဒီအန်တီကတော့နေ့တိုင်းပေါ့စင်းရုံလုံးရင်တည်းမပြင်းစေခန်းတို့ဘာလို့တော့လုပ်ပေးပါလဲရှင်
။နောက်ထပ်ပိုကူးနိုင်တဲ့စိုးရိမ်ရတဲ့နေရာတစ်ခုကတော့အကျဉ်းတောင်တွေပါပဲ။အကျဉ်းတောင်ဥယျာဉ်ထူထပ်နေပြီးတင့်တင့်နဲ့တကိုယ်ရည်တန့်ရှင်းမှုအတွက်လုံလောက်အောင်ပေးမထားတာတွေရှိရမို့မြန်မာနိုင်ငံအကျဉ်းတောင်တွေမှာကိုရိုနာဗိုင်းရပ်စ်ပိုကူးဆက်ဖို့လေကူနေတဲ့အခြေအနေဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့အကျဉ်းဥစည်းကိုဆက်သွဲခဲ့ပေမဲ့ဖြေကျားနိုင်ခြင်းချင်းမရှိပါဘူး။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကတွဲဖက်တွင်ရင်မှုကိုဘိုကြီးကတော့အခုချိန်ထိလူရဲ့ပောက်ကွဲနေစေဖြစ်နေတဲ့အကျဉ်းတောင်တွေကအခြေအနေကိုတေချာလေးလာတုံးသက်ပြီးအမြန်ဆုံးဖြေရှင်းဖို့လိုအပ်နေတယ်လို့သူကပြောဆိုလိုက်ပါတယ်
။အဲဒီဝန်ထမ်းတွေကဥမာထောင်ဝန်သားတွေ့မယ်ဆိုလို့ရှိရင်မိသားစုတွေထောင်ဝန်သားလာတွေ့တဲ့အခါကျရင်သူတို့ကအခုချိန်တိုင်းနဲ့ဖြစ်သေးတယ်ပေါ့နော်ဖြစ်သေးတယ်ပြီးတဲ့အခါကျထောင်ဝန်သားတို့ကလည်းပိုးသက်စေဖြန်းပြီးတော့ကဟိုအကျဉ်းသားကိုပြီးတယ်ကျွန်တော်တို့အဲ့လိုသိထားတယ်။ဒါပေမဲ့ကျွန်တော်တို့ဆိုရင်ကမြန်မာနိုင်ငံမှာဝန်လဲအင်အားကလုံလောက်မှုမရှိဘူး။မရှိဘူးဆိုတဲ့အခါကျတော့ဘလောက်ထိအနည်းတကျလုံနိုင်တယ်ဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကဟိုပြောရခဲ့တယ်ကျွန်တော်တို့အမြင်အရတော့အားနည်းနေတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဆိုပို့ပြီးတော့သိုးရင်လည်းပေါ့သိုးရင်လည်းဆိုတော့ကဒီဟာကအချင်းထောင်ထဲမှာဖြစ်တယ်ဆိုပေမဲ့ထောင်ထဲမှာနေပြီးတော့မကိစ္စမဟုတ်ပဲနဲ့ကျန်တဲ့အပြင်မှာရှိနေတဲ့လူအဖွဲ့အစည်းကိုတော်တော်ရိုက်ခတ်သွားတယ်အလေးထားပြီးတော့စဉ်းစားကြည့်တယ်ပြင်ဆင်တယ
်လက်ရှိအဖြစ်တော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ၃ဦးနဲ့စောင့်ကြည့်တဲ့တန်တရာအရေအတွက်ကအယောက်300နီးပါးရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေသတင်းပေးပို့ရောက်ဖြစ်ပါတယ်ရှင်။